UWSA ဝတ်ပြည်တွေ့စီညီညွတ်ရေးတက်မတော်ဌာနချုပ်ရှိရာပန်ဆန်းမှာလာမယ့်မေလစန်းတဲ့တိုင်းရင်းသားညီလာခံတရက်ကျင်းပဖို့ပြင်ဆင်နေကြပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတို့ကြားတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးဖို့ပြီးခဲ့တဲ့ရက်ပိုင်းတွင်အခြေခံသဘောတူခဲ့ပြီးတဲ့နောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားအသေးစိတ်ကို UWSA မှလုံမဲ့ညီလာခံမှနှိမ့်နိုင်သွားဖို့ရှိနေတာပါဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။အစိုးရတပ်တွေနဲ့တနိုင်ငံလုံးအတိုင်းအတာရအပြစ်ခတ်ရက်စဲနိုင်ရေးအပြစ်သက်လက်မှတ်မရေးထိုးခင်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေတီးတန့်ဆွေးနွေးကြမယ်တိုင်းသားညီလာခံတရက်ကိုလာမယ့်မေလ1ရက်ကနေ3ရက်နေ့ထိ UWSA ဌာနချုပ်ရှိရာရှမ်းပြည်နယ်ပန်ဆန်းမှာကျင်းပသွားဖို့ပြင်ဆင်နေကြောင်း UWSA တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးအောင်မြင့်က VOA ကိုပြောပါတယ်
။ဒီပန်ဆန်းမှာဆွေးနွေးမဲ့ကိစ္စကအများဆုံးပြစ်ခတ်ရဆေးဖြစ်ပေါ်လာနိုင်အောင်လို့နိုင်ငံရေးကိစ္စဆွေးနွေးဖို့ဖြစ်တယ်။အချိန်ကတော့မေလ1ရက်နေ့မှာဖြစ်တယ်။1ရက်နေ့ရ3ရက်1ရက်နေ့ရ3ရက်ပေါ့
။ဟုတ်
တယ်ဒီလိုဖြစ်တယ်။ဒါပေမဲ့အခုသတင်းထွက်နေတာကတကြံပြီးလို့ရှိရင်တိုင်းရင်းသားအဖွဲ့တွေခေါင်းဆောင်တွေကဟိုတောင်ပိုင်းမှာတနေရာမှာသူတို့ဆွေးနွေးကြမယ်လို့သုံးသပ်ကြမယ်လို့တော့သတင်းကလည်းရှိတယ်ဒါကြောင့်မို့ဒီကိစ္စကဆက်ပြီးတော့ဘယ်လိုဆောင်ရွက်ရမယ်ဆိုတော့ဒါညှိနှိုင်းမှုလိုပါသေးတယ
်ဥရောပမြင့်ပြောဆိုသွားတဲ့ကြိုတင်ဆွေးနွေးပွဲလုပ်သွားမယ်ဆိုတဲ့တောင်ပိုင်းဒေသဆိုတာကတော့ KNU ထိန်းချုပ်နေမိတဲ့ကနေရာတစ်ခုခုဖြစ်နိုင်ကြောင်းအခြားတိုင်းသားလက်နက်ကင်တပ်ဖွဲ့တွေကခံမှန်းနေပါတယ်။ပန်ဆန်းမှာလုံမယ်ဆိုတဲ့တိုင်းသားညီလာခံဟာတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရစေးရေးစာချုပ်အောင်အောင်မြင်မြင်နဲ့အမြန်ဆုံးချုပ်ဆိုလက်မှတ်ရေးထိုးနိုင်ဖို့ရည်ရွယ်တာဖြစ်ပြီးအစိုးရဘက်ကတော့အစိုးရတပ်တွေနဲ့လက်ရှိတိုက်ပွဲဖြစ်နေတဲ့ကိုကန့် MMDA တပ်ဖွဲ့နဲ့တောင်းပလောင် TNLA တပ်ဖွဲ့တွေကိုအဲ့ဒီညီလာခံမှာလာတက်စေခြင်းမို့မရကြောင်းဥအောင်မြင့်ကရှင်းပြပါတယ
်။ဟောညီညာရေးဆောင်ရွက်ဖို့ဟာက UBWC နဲ့ NCCT တို့ဆွေးနွေးတာဆိုလို့ရှိရင်တနစ်ကြော်ပြီးနည်းနည်းလေးကြံ့ကြာနေတယ်ဒီတော့မြန်မြန်လေးပြီးအောင်တွန်းအားလေးလည်းဖြစ်အောင်ဒီဆွေးနွေးပွဲတစ်ခုတော့ဝါအနေနဲ့ခေါ်ယူပြီးတော့ကျင်းပပေးနိုင်ဖို့ပေါ့ဒီလိုဆိုလို့ရှိရင်ပို့ပြီးတော့တင့်တော်မလား
ဟုတ်
နောက်ဆုံးတော့လည်းကဲဒါဆိုရင်လည်းကောင်းပါတယ်ဗျာဝါအဖွဲ့အစည်းအနေနဲ့ဒီကိစ္စကိုတောင်းဝင်ယူပေးပါမယ်သူတို့ကလည်းဝါဖွဲ့စည်းပန်ဆန်းမှာလာလုပ်မယ်ဆိုလို့ရှင်ပေါ့ဟိုအားလုံးလုံညုံရေးသွားလာရေးနေထိုင်မှုအားလုံးဖွဲ့စည်းရနေတော့ဝါဖွဲ့စည်းရနေပြီးတော့တောင်းဝင်ယူပေးပါဆိုပြီးတော့ဒီလိုဆွေးနွေးတော့နောက်ဆုံးညကျွန်တော်တို့လည်းသဘောတူလိုက်တယ်သဘောတူပြီးတော့ဒီကိစ္စကိုလည်းဟိုပါတော့အစိုးရဘက်ကလည်းတွန်လွန်ခဲ့တဲ့ဟိုလက်ကုံ26 8လောက်ပေါ့သူသိန်းစော်နဲ့လည်းပါတွေ့ပြီးတော့ဒီကိစ္စလေးဒီလိုရှိတယ်တိုင်းသားတွေဖွဲ့စည်းရလဲဒီလိုပြောတာရှိတယ်ဆွေးနွေးခဲ့တာလည်းရှိတယ်ဒါကြောင့်မို့ကျွန်တော်တို့ကသဘောတူလက်ခံလိုက်တယ်ဦးသိန်းစော်ရဲ့ပြောကြားချက်ပြန်ပြောကြားချက်ကတော့လက်ခံနိုင်တယ်ဒါပေမဲ့ကိုကန့်တို့ဘာလို့ပါလာလို့ရှင်တော့မကောင်းဘူးပေါ့ဒီသဘောပါ
ဒါပေမဲ့သူတို့ကိုဖိတ်ကြားလိုက်ရင်တော့အဲ့ဒီညီလာခံကိုတက်ရောက်မယ်လို့ကိုကန့်နဲ့တောင်းပလောင် TNLA တပ်ဖွဲ့ကပြောပါတယ် TNLA တပ်ဖွဲ့ပြောခွင့်ရသူတာဖုံးကျော်ကအခုလိုပြောပါတယ
်ကြားလာတာကတော့ဒီဝါကိုလက်စည်းဦးလို့တော့ဝါမှလည်းလုံမယ်NCCD မှာတော့ဆွေးနွေးနေလို့တော့ကျွန်တော်သိတယ် NCCD ဒီမနေ့နဲ့ဒီနေ့ရန်ကုန်မှာဆွေးနွေးရတယ်အဲ့ဒီမှာဆွေးနွေးကြတော့သူတို့ဖိတ်ကြဆိုရင်တော့ဖိတ်ကြဆိုရင်တော့ကျွန်တော်တတ်ရမှာပဲဟုတ်ကဲ
့ UWSA နေမြေထဲမှာလက်နက်ကန်တိုင်းသားညီလာခံတရက်လို့ဖို့ဒီကနေ့2014ခုနှစ်ကတည်းက UWSA အဖွဲ့ကစဉ်းစားနေသလို KIO အဖွဲ့ဘက်ကလည်းအကြံပြုခဲ့တာရှိပါတယ်ဒီလိုတိုင်းသားညီလာခံတရက်ဖြစ်လာဖို့အကျိုးညှိနှိုင်းဆွေးနွေးပွဲတွေကို2014ခုနှစ်ထဲမှာကချင်လိုင်စာနဲ့ကရင်ပြည်နယ်တွင်းမှာကျင်းပခဲ့တာရှိကြောင်းသိရပါတယ်ခင်ဗျာ